ဗိုင်းရပ်စ်ကျရောဂါကြောင့်အတော်အလားပိတ်ထားတာတွေကိုနိုင်ငံတချို့ကပြန်ပြီးဖြည့်လျှော့ပေးဖို့စီစဉ်နေကြချိန်မှာပဲဂျပန်နဲ့ဗြိတိန်နိုင်ငံတွေကသူတို့ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေအတွက်တက်တန်းတွေထပ်တိုးလိုက်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတနင်္ဂနွေလုံးအတွက်အရေးပေါ်အခြေအနေကိုမေလ6ရက်နေ့ထိဆက်ထားမှာဖြစ်ကြောင်းချက်သတင်းတွေမှာကြေညာပါတယ်။ခဏဦးမှာတိုကျိုနဲ့ဂျပန်နိုင်ငံရဲ့ပြည်နယ်48ခုထဲက6ခုမှာဧပြီလ9ရက်နေ့ကစပြီးတလကြာအရေးပေါ်အခြေအနေကိုကြေညာထားခဲ့တာပါ။ဗြိတိန်နိုင်ငံမှာလည်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဒီယောဂါနဲ့ဆိတ်ကူတာမှုခံယူနေချိန်မှာကိုယ်စားတာဝန်ယူနေတဲ့နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်ကတနင်္ဂနွေလုံးအတိုင်းအတာနဲ့အတော်အလာပိတ်ပင်ထားတာကိုကျက်သတင်းတွေမှာပဲနောက်ထပ်အနည်းဆုံးသတင်း3ပတ်ထပ်ပြီးတိုးလိုက်ကြောင်းကြေညာပါတယ်။ဒီရောဂါကူးစက်မှုတွေရပ်သွားအောင်လှုပ်ဆောင်နေရင်လည်းချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဘယ်လိုဖြည့်လျှော့ပေးနိုင်လဲဆိုတာနဲ့ပတ်သက်ပြီးလိုင်းနာရမယ့်အချက်လက်တွေကိုရှေ့သတင်းပတ်ထဲမှာထုတ်ပြန်သေးဖို့ရှိတယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျက်သတင်းတွေမှာပြောပါတယ်။